one point was described as the rice bowl of Asia, but now it's all that gone.
Director Robert Lieberman ကသူ့ရဲ့မြန်မာနိုင်ငံအကြောင်းရိုက်ကူးထားတဲ့ရုပ်ရှင်ဟာတခြားမှတ်တမ်းရုပ်ရှင်တွေနဲ့မတူတဲ့ထူးခြားမှုရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအကြောင်းမှတ်တမ်းတဲ့ရုပ်ရှင်တွေမီဒီယာတွေကသတင်းတွေကိုကြည့်လိုက်မယ်ဆိုရင်မပြေဆုံးနိုင်တဲ့စစ်ပွဲတွေအကြောင်းနိုင်ငံရေးအကြောင်းတွေရိုက်ကူးချက်တင်ပြချက်တွေများတယ်လို့ဆိုပါတယ်။သူဟာမြန်မာနိုင်ငံမှာနှစ်နှစ်ကြာနေထိုင်ခဲ့စဉ်အချိန်တွင်မြန်မာနိုင်ငံနေရာအနှံ့အပြားကတာမန်ပြည်သူတွေထမင်းနှက်မှန်အောင်စားရဖို့အတွက်လေးစင်ရုံးကန်ရတဲ့ဘဝအမောတွေကိုထင်ဟအောင်အတတ်နိုင်ဆုံးကြိုးစားဖော်ပြထားတယ်လို့ပြောပါတယ
် But of course that's impossible in the end. But basically I wanted to show you what the people look like, how they think, how they
နိုင်ငံရေးနဲ့ပတ်သက်ပြီးအတတ်နိုင်ဆုံးရှောင်ရှားဖို့ကြိုးစားခဲ့ပါတယ်တကယ်တော့မြန်မာနိုင်ငံအကြောင်းပြောမယ်ဆိုရင်နိုင်ငံရေးကိစ္စမပြောလို့မဖြစ်နိုင်ပါဘူးအဓိကတင်ပြထားတာကတော့မြန်မာနိုင်ငံသားတွေဆိုတာဘယ်လိုပုံစံလဲဘယ်လိုနေထိုင်လဲဘယ်လိုစားသောက်ကြတယ်လဲနဲ့ဘယ်လိုစဉ်းစားတွေးခေါ်ကြသလဲဆိုတာကိုတင်ပြထားတာပါအထူးသဖြင့်တော့မြန်မာနိုင်ငံကကလေးငယ်တွေရဲ့ဘဝကိုတင်ပြထားပါတယ်လို့ Mr. Lieberman ပြောသွားတာပါ1986ခုနှစ်ကအီသီယိုပီးယားနိုင်ငံမှာအငတ်ဘေးကျရောက်တဲ့အချိန်မှာ Mr. Lieberman ဟာ American သတင်းဌာန CBS ရုပ်မြင်သံကြားအစီအစဉ်တွေမှတ်တမ်းရုပ်ရှင်တွားရောက်ရိုက်ကူးပြသခဲ့ပါတယ်နောက်ပိုင်းဝတ္ထုရေးရုပ်ရှင်ဇာတ်လမ်းရေးစတာတွေကိုဒီဇိုင်းမမလုပ်ခဲ့ပါတယ်မြန်မာနိုင်ငံကိုရောက်တဲ့အခါမှာတော့မှတ်တမ်းရုပ်ရှင်ရိုက်ကူးခြင်းစိတ်ပြန်လည်နိုးကြားလာတယ်လို့သူကပြောပါတယ်မြန်မာနိုင်ငံဟာတယံဇာတာပေါ်ကျော်သွားသလောက်ဆင်းရဲမှုကလည်းတခြားဖွံ့ဖြိုးစနိုင်ငံတွေတက်ကိုဆင်းရဲတာတွေ့ခဲ့ရတယ်လို့ပြောပါတယ်သူ့ရဲ့ရုပ်ရှင်မှာနိုင်ငံရေးအကြောင်းမပြောဖို့ရှောင်ရှားဖို့ကြိုးစားခဲ့ပေမဲ့မဖြစ်နိုင်ပဲနောက်ဆုံးမှာတော့မိတ်ဆွေတွေရဲ့ကူညီမှုနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခင်ရပြီးမေးမြန်းခွင့်ရခဲ့တယ်လို့ပြောပြပါတယ်
You know, I think politicians who think that they've gone beyond being politicians are very dangerous. That's where authoritarianism comes in. I'm just an ordinary.
ဟုတ်ပါတယ်။ဒီမှာကနိုင်ငံရေးသမားပါ။ကိုကိုကိုနိုင်ငံရေးသမားဆိုတဲ့တာဝန်ထက်ကျော်လွန်ပြီးတော့လုပ်ပိုင်ခွင့်ရှိတယ်လို့ထင်တဲ့နိုင်ငံရေးသမားတွေဟာအင်မတန်အန္တရာယ်ကြီးပါတယ်။ဒီလိုနိုင်ငံရေးသမားတွေဟာအာဏာရှင်တွေဖြစ်ကုန်တယ်လေ။ဒီမှာကတော့တာမန်နိုင်ငံရေးသမားပါရှင်
။ဒါကတော့ဒီမှတ်တမ်းရုပ်ရှင်အတွက်မေးမြန်းရမှာဒေါ်အောင်ဆန်းစုကြည်ဖြေကြားခဲ့တဲ့အခန်းတစ်ခန်းဖြစ်ပါတယ်။ဒါရိုက်တာလီဘာမန်ဟာအမေရိကန်နိုင်ငံနယူးယောက်ပြည်နယ်ကအီတာကာမှာချမ်းမြေဧကပေါင်း130ခန့်ပိုင်ဆိုင်သူလည်းဖြစ်ပြီးချမ်းသာကြွယ်ဝတဲ့စည်းမပါသူပါ။သူဟာစာရေးရုပ်ရှင်ဇာတ်လမ်းဖန်တီးလုပ်နေစဉ်အမေရိကန်နိုင်ငံနိုင်ငံသားကြီးဌာနရဲ့ကမ်းလှမ်းမှုနဲ့မြန်မာနိုင်ငံမှာမှတ်တမ်းရုပ်ရှင်ရိုက်ကူးနည်းပညာတွေကိုမြန်မာနိုင်ငံသားပညာရှင်တွေကိုတင်ကြားပေးခဲ့တယ်လို့ဆိုပါတယ
်
။ရုပ်ရှင်ရိုက်ကူးခဲ့တဲ့အချိန်တွင်းရှမ်းပြည်နယ်ကျိုင်းတုံ၊မွန်ပြည်နယ်ကျိုက်ထီးအိုပါဝင်ဒေသအနှံ့ကလူပေါင်း100ခန့်ကိုနေမြန်းရိုက်ကူးခဲ့ပြီးစေပေကန်တွေ၊စာသင်ကျောင်းတွေနဲ့ဈေးတွေကိုလည်းတွားရောက်လည်ပတ်ရိုက်ကူးခဲ့တယ်လို့ပြောသွားတာပါ။ဒီရုပ်ရှင်ကိုအမေရိကန်နိုင်ငံနဲ့တကဘာလုံးမှာယုံတင်ပြသနိုင်ဖို့ကြိုးစားနေပြီးဝါရှင်တန် DC ၊နယူးယောက်ပြင်နယူးဇီလန်နိုင်ငံတွေမှာအရင်ဆုံးအကျိုးသဘောမျိုးလိုက်လံပြသမယ်လို့သိရပါတယ်။ရုပ်ရှင်ဒါရိုက်တာနဲ့ဝတ္ထုစာရေးဆရာလည်းဖြစ်အမေရိကန်နိုင်ငံကော်နယ်တက်တူမှာယူပဗေဒဘာသာရပ်သင်ကြားပို့ချပေးနေတဲ့အသက်80ရွယ်ဒါရိုက်တာမစ္စတာလီဘာမန်ရက်ကူးခဲ့တဲ့ They Call It မြန်မာကိုအင်တာနက်ဝက်ဘ်ဆိုက် www.theycallitmyanmar.com မှာ10မိနစ်စာကစံပြသထားကြောင်းသိကြလဲပါခင်ဗျာ။